အာဖဂန်နစ္စတန်နိုင်ငံမှာမင်းကလေးတွေအထက်တန်းကျောင်းတက်ခွင့်ကိုညှင်းပယ်တဲ့အတွက်ဆိုရင်ကြောင်းဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်ပြီးကျောင်းသူတွေအတွက်အချိန်မဆိုင်ငံ့မဲ့ကျောင်းပြန်ဖွင့်ပေးဖို့တောင်းဆိုလိုက်ပါတယ်။မင်းကလေးတွေအပါအဝင်အာဖဂန်တွေအားလုံးအတွက်ပညာသင်ကြားခွင့်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကထပ်မံအခိုင်အမာပြောကြားလိုက်ပါတယ်လို့ကုလသမဂ္ဂကတင်းငွေတွေနေ့ကပြောပါတယ်။အစ္စတန်ဘူးပြည်နယ်ကြီးပြန်ဖွင့်ဖို့စီမံကိန်းချမပြီးမီထီတော့ကျောင်းတွေကိုပိန်ပြတ်ပိတ်ထားမယ်လို့ပြီးခဲ့တဲ့ပတ်ကတာလီဘန်တွေကကြေညာခဲ့တာပါ။အဲဒီလိုတာလီဘန်တွေကဆုံးဖြတ်ခဲ့တဲ့အတွက်ကာတာနိုင်ငံဒိုဟာမြို့မှာအာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေပေါ်တာလီဘန်တွေနဲ့ဆွေးနွေးမဲ့အစည်းအဝေးကိုအမေရိကန်ကဖျက်လိုက်တယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ချာနေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးနိုင်ငံကလေစိတ်မှာတော့အမျိုးသားအစောင့်ချောက်မပါတဲ့အမျိုးသမီးတွေကိုတာလီဘန်အာဏာပိုင်တွေကလေရင်ပေါ်တက်ခွင့်ပိတ်ပင်လိုက်ပါတယ်။